ဒီပြီးတော့ဒုတိယရုံးမှာဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်တာနဲ့ပို့ကုန်သိန်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်ရဲဆိုတဲ့အမှုနှစ်ခုအတွက်ဒီဇင်ဘာ6ရက်နေ့မှာနှစ်ပတ်အပြီးသက်လျှောက်ထားတဲ့တင်ရမယ်ဆိုပြီးတော့တရားရုံးကသတ်မှတ်ကြောင်းစုံစမ်းသိရှိရပါတယ်။နိုဝင်ဘာ20ရက်ရွှေသတင်းပတ်တင်တာနေ့မှာဒီအမှုနှစ်ခုစလုံးအတွက်ဒေါ်ဆန်းစုကြည်ကိုယ်တိုင တွက်စည်ရင်မတင်မဲ့ဒေါ်စန်းစုကြည်ကိုယ်တိုင်တသိထွက်ဆိုမယ်ဆိုပြီးတော့တင်ပြခဲ့တယ်လို့သိရပါတယ်။တနင်္လာနေ့တိုင်းအထူးတရားရုံးမှာဒေါ်စန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ပို့ကုန်သွင်းကုန်မှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးအန္တရာယ်စီမံခန့်မှန်းမှုဆိုင်ရာအမှုတွေကိုကြားနာလေးရှိပေမဲ့ဒီနေ့နိုဝင်ဘာလ15ရက်နေ့မှာတဘာဝဘေးအမှုကိုမစစ်ဖြစ်ဘူးလို့နေပြည်တော်ကလာတဲ့သတင်းတွေအရာသိရပါတယ်။သမရဦးဝင်းမြင့်ပေါ်ဆွဲချက်တင်လာတဲ့သဘာဝဘေးအမှုကိုလည်းဒီကနေ့ကြားနာခြင်းမရှိပါဘူး။ဒီမှုအတွက်ရှေ့သတင်းပတ်မှာအပိသက်လျှောက်လဲတင်ပြရမှာမို့ပြင်ဆင်နိုင်အောင်အစကတည်းကရုံးချင်းကိုတပတ်ကျော်ချိန်ထားတာလို့သိရပါတယ်။ဒေါ်စန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်မှာဆွဲချက်တင်စစ်ဆေးနေတဲ့အမှုတချို့အတွက်ဒီဇင်ဘာလထဲမှာအပိသက်အမိချဖို့ရှိတယ်လို့လည်းခန့်မှန်းရပါတယ်။လက်ရှိမှာဒေါ်စန်းစုကြည်ဟာနိုင်ငံတော်လှုပ်ဝှက်ချက်အုပ်ဥပဒေချိုးဖောက်မှုအားရီလိုက်စားမှုအပါအဝင်အမှုပေါင်း17မှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးငါးမှုအတွက်ဆွဲချက်တင်ခံထားပါတယ်။သူရမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေကိုလည်းသတင်းမီဒီယာတွေနဲ့သတင်းမပေးရစိတ်ကောက်လို့စိတ်ကောက်စီကအမိတ်ထုတ်ပြန်တားမြစ်ထားပါတယ်ခင်ဗျာ။